သမ္မတဒေါ်နယ်ထရန့်မှာတရုတ်သမ္မတရှီကျင်းပင်နဲ့ဝါရှင်တန်ဒေသဆန်တော်ကြီးဧပြီလ6ရက်နေ့မှာပထမဆုံးကြိမ်တွေ့ဆုံပြီးတော့နှစ်ရက်ကြာထိပ်သီးစည်းဝေးကျင်းပမှာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်တောင်ပိုင်းမှာရှိတဲ့သမ္မတထရန့်ရဲ့မာလာလာကိုအပန်းဖြေစခန်းမှာပြုလုပ်မယ့်အဲ့ဒီထိပ်သီးစည်းဝေးအတွင်းအဓိကအားဖြင့်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ထိုင်ဝမ်ကျွန်းအရေးအပြင်နှစ်နိုင်ငံအကျိုးတူကိစ္စတွေဖြစ်တဲ့ကုန်သွယ်ရေးစီးပွားရေးကိစ္စတွေလည်းပါဝင်မှာဖြစ်ပါတယ်။ပြည်စုံကတော့ကိုဇော်ဝင်းနိုင်ငံကစူးစီးတင်ပြထားပါတယ်။နားဆင်ပါခင်ဗျ။
တရုတ်သမ္မတရှီကျင်းပင်ဟာဖင်လန်နိုင်ငံကနေအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့ကိုဒီကနေ့ကြာသပတေးနေ့မှာရောက်လာမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်နဲ့ကြာသပတေးနေ့တောက်ကြနှစ်ရက်ကြာထိပ်သီးစည်းဝေးကျင်းပမှာဖြစ်ပါတယ်။သမ္မတရှီကျင်းပင်အမေရိကန်ကိုရောက်မလာခင်24နာရီအလိုမှာမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြလွတ်လိုက်တဲ့အတွက်ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားနျူကလ িয়ার အရေးဟာလည်းအဓိကထားဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်။ဆွေးနွေးကြမယ့်အကြောင်းအရာတွေနဲ့ပတ်သက်လို့တနင်္လာနေ့ကသမ္မတအင်ဂျီရောမှာထရက်ကားကုမ္ပဏီအကြီးအကဲတွေနဲ့တွေ့ဆုံစဉ်သမ္မတထရမ့်ကအခုလိုပြောကြားခဲ့ပါတယ
်။ I think we're going to have a very interesting talk. We're having have a lot of respect for him. I've spoken to him numerous times. But we have to do better.
ကျွန်တော်တို့ရဲ့ဆွေးနွေးပွဲဟာတိတ်ကိုစိတ်ဝင်စားစရာကောင်းမှာပါ။ကျွန်တော်သူ့ကိုလေးစားပါတယ်။ကျွန်တော်သူနဲ့ကြိမ်ဖန်များစွာစကားပြောခဲ့ဘူးပါတယ်။ဒါပေမဲ့ကျွန်တော်တို့ဓာတ်ထက်ပိုးပြီးတော့ကြိုးစားဖို့လိုပါတယ်။အကြောင်းကတော့အမေရိကန်ရဲ့ကုန်သွယ်ရေးလုံငွေပြမှုဟာတရုတ်နိုင်ငံနဲ့904ဘီလီယံဒေါ်လာရှိနေပါတယ်။ဒါဟာတနစ်စာအတွက်ဖြစ်ပေမဲ့တသက်စာလောက်ကိုရှိနေတာပါ။ဒါကြောင့်ကျွန်တော်တို့ရဲ့ဆွေးနွေးပွဲဟာတိတ်ကိုထူးခြားမယ်လို့ပြောနိုင်ပါတယ်။လူသားတွေအတွက်ပြဿနာဖြစ်နေတဲ့မြောက်ကိုရီးယားပြဿနာအပါအဝင်တခြားကိစ္စရပ်တော်တော်များများကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။
သမ္မတရှီကျင်းပင်ရောက်မလာခင်ရပ်ပိုင်းအလိုမှာပဲမြောက်ကိုရီးယားအစိုးရအပေါ်ဩဇာညောင်းတဲ့တရုတ်နိုင်ငံကဒီပြဿနာကိုကင်တွယ်ဖြေရှင်းခြင်းမရှိရင်အမေရိကန်ပြည်ထောင်စုတဦးတည်းကလှုံ့ဆော်သွားမယ်ဆိုတာကိုလည်းသမ္မတထရန့်ကပြောကြားခဲ့ပါတယ်။သမ္မတရှီကျင်းပင်အမေရိကန်နိုင်ငံကိုရောက်မလာခင်တရက်အလိုမှာပဲအမေရိကန်နိုင်ငံသားဤဌာနကခေါင်းဆောင်တို့ဦးတွေ့ဆုံကြမဲ့ကိစ္စနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ထိပ်သီးဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးကြမဲ့အကြောင်းအရာတွေထဲမြောက်ကိုရီးယားနျူကလ িয়ার အရေးထိပ်တန်းကပါဝင်မှာဖြစ်တဲ့အကြောင်းသမ္မတအင်ဂျီရောအမျိုးသားလူမျိုးရေးကောင်စီအာရှရေးရာအကြီးတန်းအကြံပေးမက်ပေါ်တင်ဂါကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
် Missile launches including one that we just had not too many hours ago there is an opportunity for that to be in
နိုင်ငံပူးပေါင်းဆောင်ရွက်နိုင်တဲ့ကိစ္စရပ်တွေထဲမှာမြောက်ကိုရီးယားနဲ့နျူကလ িয়ার အရေးကိစ္စလည်းပါဝင်ပါတယ်အလုံးစီကြတဲ့အတိုင်းပဲမြောက်ကိုရီးယားမကြသေးခင်နိုင်ပိုင်းအတွင်းကပဲဒုံးကျည်စမ်းသပ်ပြလွတ်မှုလုပ်ခဲ့ပါတယ်ဒီကိစ္စကိုအခြေခံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လို့ဆိုနိုင်ပါတယ်။မြောက်ကိုရီးယားဟာတချိန်ကတရုတ်နိုင်ငံအတွက်မဟာဗျူဟာမြောက်အဆုံးချလို့ရတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့အခုတော့မြောက်ကိုရီးယားဟာတရုတ်နိုင်ငံအတွက်ဝန်ထုပ်ဝန်ဖိုးဖြစ်လာနေပြီဆိုတာသိစာပေါ်လွင်နေပါတယ်။ဒီကိစ္စဟာကိုရီးယားကျွန်းဆွယ်တစ်ခုရဲ့အတွက်သာမကပဲဒေသတစ်ခုလုံးကိုပါလက်ခတ်လာနေပါပြီ
။မြောက်ကိုရီးယားကဗုဒ္ဓဟူးနေ့မှာနောက်ဆုံးပြုလုပ်လိုက်တဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာတကဘာလုံးကိုချင်းချောက်လာနေတဲ့အရေးပေါ်အခြေအနေဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆူဇန်တော်တွန်ကလည်းနိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်ခေါင်းဆောင်အုပ်ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲအတွင်းနှစ်နိုင်ငံဦးစားပေးလှုပ်ဆောင်ရမယ့်အကြောင်းအရာတွေကိုဆွေးနွေးကြမယ်ဆိုတာကိုလည်းဆူဇန်တော်တွန်ကသတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်
။ That'll be very serious of course very important discussions.trying to kick off a good relationship at the outset of this administration
ဒီဆွေးနွေးမှုတွေဟာအင်မတန်လင်းနေပြီးတော့အရေးပါတဲ့ဆွေးနွေးမှုတွေဖြစ်ပါတယ်သမ္မတထရမ့်အစိုးရအဖွဲ့နဲ့ကောင်းမွန်တဲ့ဆက်ဆံရေးရရှိအောင်စတင်လှုပ်ဆောင်တဲ့ဆွေးနွေးမှုလည်းဖြစ်ပါတယ်နှစ်နိုင်ငံဦးစားပေးလှုပ်ဆောင်ရမယ့်အကြောင်းအရာတွေကဘာတွေလဲဘယ်ကဏ္ဍတွေမှာပူးပေါင်းလှုပ်ဆောင်နိုင်မလဲစိန်ခေါ်မှုတွေကိုဘယ်လိုပူးတွဲရင်ဆိုင်သွားကြမလဲဆိုတာတွေအပြင်သမ္မတထရမ့်နဲ့သူ့အစိုးရကအာယုံဆိုင်လှုပ်ဆောင်လိုတဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုဆိုင်ရာကိစ္စရပ်တွေမှာဖြစ်ပေါ်နေတဲ့ပြဿနာတွေမြောက်ကိုရီးယားအရေးကိစ္စစတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေနဲ့ကုန်သွယ်ရေးမညီမျှမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးသွားကြဖို့လည်းရှိပါတယ်။အခြေခံအားဖြင့်တော့တရုတ်အမေရိကန်ဆက်ဆံရေးကနေအမေရိကန်ပြည်သူတွေအတွက်ဘလို့အကျိုးရလဒ်တွေဘာတွေကိုလှုပ်ပေးနိုင်မလဲဆိုတာပဲဖြစ်ပါတယ်။
ကောင်းဆောင်တို့ဦးတွေ့ဆုံကြတဲ့အခါတရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့တိုက်ရိုက်သက်ဆိုင်နေတဲ့ထိုင်ဝမ်ကျွန်းအရေးကိစ္စကိုလည်းဆွေးနွေးကြမယ်လို့အများကသုံးသပ်နေကြတာဖြစ်ပါတယ်။ဒါကြောင့်လဲတရုတ်ဆိုရနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးတဲ့နေရာမှာတရုတ်တို့ဘက်ကလိုက်ရောပေးလာအောင်လှုပ်ဆောင်တဲ့အနေနဲ့ဆယ်စုနှစ်လေးခုလောက်အရင်အမေရိကန်အစိုးရအဆက်ဆက်လက်ထက်ကထားရှိခဲ့တဲ့ထိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးလက်အောက်မှာရှိတယ်ဆိုတဲ့တရုတ်တနိုင်ငံနဲ့မူဝါဒကိုသူ့အနေနဲ့လက်ခံကျင့်သုံးစရာမလိုဘူးဆိုပြီးသူကျန်းသက်စာကျင်ဆိုပြီးမကြခင်မှာပဲထိုင်ဝမ်သမ္မတကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ပါတယ်။အဲဒီလိုပြောဆိုမှုအပေါ်တရုတ်အစိုးရရဲ့ပြင်းထန်တဲ့တုံ့ပြန်မှုကိုရရှိပြီးတဲ့နောက်မှာတော့ ထိုင်ဝမ်ကျွန်းနဲ့ဆိုင်တဲ့သူ့ရဲ့ယက်တီချက်ကိုပြောင်းလဲလိုက်ရပြီးတရုတ်တို့လိုချင်တဲ့ပုံစံအတိုင်းသမ္မတထရမ့်ကယက်တီလာခဲ့ပါတယ်။အခုလိုခေါင်းဆောင်တို့ဦးတွေ့ဆုံခြင်းအပြင်နှစ်နိုင်ငံဆက်ဆံရေးအတွက်ခေတ္တတစ်ခုကိုဖော်ဆောင်ပေးနိုင်မှာဖြစ်တယ်လို့နှစ်နိုင်ငံဆက်ဆံရေးအတွက်တင်ကြိမ်ပြီးအကျိုးရှိတဲ့ဆက်ဆံရေးကိုအစပြိုးပေးနိုင်လိမ့်မယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟွာချုံရင်ကမနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအထက်မှာပြောပါတယ်။ဒါပြင်အာရှတိုက်တာမကပဲတကဘာလုံးအတိုင်းတာနဲ့ငင်းချမ်းပြီးတာယာဝပြောတဲ့အခြေအနေကိုဖန်တီးပေးနိုင်လိမ့်မယ်လို့ယုံကြည်ကြောင်းလဲဟွာချုံရင်ကပြောကြားခဲ့ပါတယ်ခင်ဗျာ။